အာဖဂန်နိုင်ငံကာဘူးမြို့နယ်မှာသမ္မတလောင်းနေတော်တော်များနဲ့အတူသမ္မတဟာမစ်ကာဇိုင်လက်ရှိဆွေးရဖွဲ့အမှုဆောင်ရရှိချုပ်အဗ်ဒူလာတို့ပါတက်ရောက်နေတဲ့ခန္ဓာတစ်ခုကိုဘယ်သူမှမသိတဲ့တက်ခတ်သူတွေကမော်တော်ရိုင်းနဲ့ပြစ်ခတ်ခဲ့ကြပါတယ်။ဆွေးရဖွဲ့ထိတန်းခေါင်းဆောင်အဗ်ဒူလာမင်းကွန်းပြောနေချိန်မှာပဲတက်ခတ်မှုစဖြစ်ခဲ့တာပါ။ SC Wadet E Islami Party ခေါင်းဆောင်တည်ဆုံတဲ့24ချိန်မြောက်ခန္ဓာတွင်တက်ခတ်မှုကိုတော့ရာဇဝတ်မှုဖြစ်နေလေအဗ်ဒူလာကပြောခဲ့ပါတယ်။ဒီကနေ့တက်ခတ်မှုတွင်အ ਨੇ စုံလူတူတည်ဆုံပြီးစစ်ချက်အောက်တန်းရသွားတဲ့အကြောင်းလဲကျမ်းမာရေးဝန်ကြီးဌာနကပြောဆိုထားတာပါ။တမန်လောင်းတူဖြစ်တဲ့အနစ်အတ်မာကလည်းသူ့ရဲ့ကိုရံတို့ရှေ့ဦးတန်းရတဲ့အကြောင်း Facebook လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။နောက်ထပ်တမန်လောင်းတူဖြစ်တဲ့အဗ်ဒူလာတစ်ဘာဒရာမာလည်းတန်းရရှိခဲ့တဲ့အကြောင်းအာဖဂန်သတင်းဌာနတူလူကပြောဆိုခဲ့တာပါ။မော်တော်နဲ့ပြစ်ခတ်တက်ခဲ့သူတွေကိုအခမ်းအနားနီးကအိမ်တိမ်ကနေပြစ်မှတ်တည်နေရသတင်းပေးပို့ခဲ့သူတယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အကြောင်းလဲအာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခဲ့ရသူကပြောဆိုခဲ့ပါတယ်။တက်ခဲ့မှုပြစ်ခတ်ပြီးတဲ့နောက်လူအုပ်ကိုတည်ငြိမ်ငြိမ်နဲ့တုံ့ပြန်မှုစီစဉ်သူတွေကတိုက်တွန်းခဲ့ပေမဲ့နောက်ပိုင်းမှာတော့ထောက်ခေါခင်ပြုခဲ့ပါတယ်။ကတ္တနိုင်ငံဒိုဟာမြို့တော်မှာတာလီဘန်တွေနဲ့အမေရိကန်ကိုယ်စားလှယ်ဖွဲ့တွေဆွေးနွေးနေပေမဲ့အာဖဂန်မှာတော့သူတို့တိုင်တက်ခဲ့မှုတွေနဲ့ဆက်လက်ကြုံနေရတာဖြစ်ပါတယ်။